ချင်းကဆိုဗီယက်ယူနီယံခေါင်းဆောင်မီခဲကော်ဘာချော့ကွယ်လွန်ရောက်ရုရှားသတင်းမီဒီယာတွေကဖော်ပြပါရယ်အသက်60နှစ်အရွယ်ရုရှားခေါင်းဆောင်ဟာနာတာရှီယောဂဝေဒနာခံစားခဲ့ရပြီးနောက်ကွယ်လွန်သွားကြောင်းဆေးရုံတာဝန်ရှိသူတွေကိုကိုကဖော်ပြခဲ့တာပါကော်ဘာချော့ရဲ့ယုံကတော့ Central Clinical Hospital မှာဆေးကုသမှုခံယူနေတယ်လို့အစောပိုင်းမှာသတင်းထုတ်ပြန်ထားပါရယ်ကွယ်လွန်သူရုရှားခေါင်းဆောင်ဟောင်းဟာဆေးရခစ်ကိုတွဲထွက်တဲ့ယုံမရှိအောင်အဆုံးသတ်ခဲ့သူအဖြစ်1990ပြည့်နှစ်မှာနိုဘယ်ငြိမ်းချမ်းဆုရရှိခဲ့ဦးပါတယ်။ဒီချိန်ကဆိုဗီယက်ယူနီယံရဲ့နောက်ဆုံးသမ္မတအဖြစ်အမေရိကန်နဲ့လက်နက်လျှော့ချရေးစစ်ဆင်ညှိနှိုင်းနိုင်ခဲ့တယ်လို့ဒုတိယကမ္ဘာစစ်နောက်ပိုင်းဥရောပကိုပိုင်းခြားထားတဲ့တန်ကလကာနဲ့ဂျာမနီနိုင်ငံပြန်လည်ပေါင်းစည်းရေးကိုလည်းအနောက်မဟာမိတ်တွေနဲ့အတူဆောင်ကျင့်ပေးခဲ့သူဖြစ်နေလဲထင်ရှားခဲ့တာပါ။သူရင်ရုရှားခေါင်းဆောင်တွေလက်ထက်1956ခုနှစ်ကဟန်ဂေရီနဲ့1968ခုနှစ်ချက်ကိုစလိုဗက်ကီးယားတို့မှာအုံချွတ်မှုတွေကိုအပြင်းထန်နှိမ်နင်းခဲ့ပေမဲ့အရှေ့ဥရောပကွန်မြူနစ်နိုင်ငံတွေမှာ1989ခုနှစ်အုံချွတ်မှုတွေကိုအင်အားမတုံးမဲ့ထင်းထင်းထင်းထင်းခံတွယ်ခဲ့သူဖြစ်နေလဲထင်ရှားပါတယ်1986ခုနှစ်မှာဆိုဗီယက်ကွန်မြူနစ်ပါတီအထွေထွေတွင်းမှုဖြစ်စတင်တာဝန်ယူခဲ့ပြီးနိုင်ငံရေးစီးပွားရေးလွတ်လပ်ခွင့်တချို့စတင်ပေးလာခဲ့တာပါနောက်ပိုင်းမှာဆိုဗီယက်ယူနီယံပြိုကွဲတဲ့အချိန်တွေကိုဥတီသွားခဲ့ပါတယ်။ဇွန်လ30ရက်နေ့ကကိုဗာချော့ကိုဆေးရုံမှာတွားကြည့်ခဲ့တဲ့ Liberal စီးပွားရေးပညာရှင် Ruslan Greenberg ကတော့သူဟာကျွန်တော်တို့ကိုလွတ်လပ်ခွင့်တွေအားလုံးပေးခဲ့ပေမဲ့ကျွန်တော်တို့ကဘာလို့ရမှန်းမသိကြဘူးလို့ကာဝေးဆာဆောင် Savastra ကိုမှတ်ချက်ပေးပြောဆိုခဲ့ပူပါတယ်။